ဟုတ်ကဲ့ဦးစောလွင်ရေအခုတလောမှာပေါ့နော်တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရစေးလုံနိုင်ဖို့အတွက်ဆိုပြီးတော့ဒီလက်နက်ကင်တိုင်းရင်းသားအဖွဲ့တွေအားလုံးရဲ့ကိုယ်စားလှယ်အဖွဲ့နဲ့တခါဒီအစိုးရညီညာရေးကိုယ်စားလှယ်အဖွဲ့တွေနဲ့တော်တော်လေးကြိုးစားပန်းစားလုပ်နေကြတာတွေ့ရတာပေါ့နော်အဲ့တော့အဲ့ဒီအပြင်ကိုတိုင်းရနေပြီးတော့ဒီနိုင်ငံစုနေဘွဲတွေပါတွေသွားမယ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဘာတွေ့ရလဲဆိုတဲ့ခါကြတော့ဥစောလွင်တို့လို့ဒီအရင်နှုန်းကအပြစ်ခတ်ရစဲထားတဲ့အဖွဲ့တွေရဲ့အခန်းကဏ္ဍကိုဒီလှုပ်ရှားမှုမှာမတွေ့ရသေးဘူးခင်ဗျာအဲ့တော့ဥစောလွင်တို့ရဲ့ဒီအဖွဲ့တွေရဲ့အခြေအနေရောဒီအခုလက်ရှိဒီအပြစ်ခတ်ရစဲအခြေအနေတွေနိုင်ငံစုနေဘွဲအခြေအနေတွေမှာဘယ်လိုပါဝင်ပတ်သက်မှာလဲခင်ဗျာ
ကျွန်တော်တို့အဖွဲ့ကတော့1994ခုနှစ်ဇူလိုင်လ26ရက်နေ့ကအစိုးရနဲ့ကျွန်တော်ပြည်ခရဆဲခဲ့တာဖြစ်တော့ဒါပေမဲ့လည်းဒီနေ့အချိန်ကြီးပြည်ခရဆဲနဲ့ပတ်သက်ပြီးတော့ဆန်တဲ့ပင်တဲ့သဘောတူညီချက်တစုံတရာကျွန်တော်လှုပ်ဆောင်ခဲ့တာမရှိဘူးမရှိတာကတော့အစိုးရဘက်ကနေပြီးတော့အဲ့လိုလှုပ်ဆောင်ဖို့သဘောမတူခဲ့တာပဲဖြစ်ဒါကြောင့်မလို့တနိုင်ငံလုံးလက္ခဏာဆောင်တဲ့ပြည်ခရဆဲရဲ့လက်မှတ်ရေးထိုးဝယ်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကအချင်းချင်းပါတီလိုအပြစ်ခရဆဲခရအဖွဲ့ဒီအားလုံးကကျွန်တော်ပါဝင်ရမှာဖြစ်ပါတယ်တကယ်လို့မပါဝင်ဘူးဆိုရင်တော့ဒါကစနိုင်ငံလုံးလက္ခဏာဆောင်နေဆိုတဲ့သဘောတုံးတော့လို့ရမှာမဟုတ်ဘူးဆိုကျွန်တော်တို့ကတော့ပြောချင်တယ်
အဲ့တော့အဲ့ဒီကာလတုန်းကပေါ့နော်ဦးစောလင်တို့ဒီကရင်ပြည်သူပါတီလိုမျိုးဒီအပြစ်ခရဆဲတဲ့အဖွဲ့ပေါ့အခုချိန်ထိအားလုံးဘယ်နှဖွဲ့လောက်ရှိလဲခင်ဗျာ
အဲ့ဒီကာလတုန်းကအားလုံးဆိုလို့ရှိရင်တော့သူတို့ပြောတဲ့စီးရင်တိုင်းဆိုလို့ရှိရင်တော့2010ရွေးကောက်ပွဲမတိုင်ခင်တုန်းကတော့အပြစ်ခရဆဲထားတဲ့အဖွဲ့ရဲ့နောက်ငင်းကြမ်းရေးနဲ့လက်နက်နဲ့လဲလှယ်တဲ့တဲ့အဖွဲ့စုစုပေါင်း40ကျော်လောက်ကျွန်တော်ရှိတာပဲ
ဆိုတော့အဲ့ဒီအဖွဲ့အသီးသီးကလည်းဒီကိုဒေတာမှကိုဆက်ပြီးတော့ကိုလက်နက်ကိုကင်ပြီးတော့ရပ်တည်နေတာပဲပေါ့
ဟုတ်တယ်ကိုလက်နက်ကိုကင်ပြီးရပ်တည်တာပါပဲဒါနဲ့ကျွန်တော်အဲ့ဒီအဖွဲ့ထဲမှာတော့ဟိုအမျိုးအစားကျွန်တော်၃ခုရှိအမျိုးအစား၃မျိုးရှိတယ်ဆိုတာကဒီ2010ခုနှစ်ရွေးကောက်ပွဲနီးတဲ့အခါမှာသူရကနေပြီးတော့ပြည့်ရထားတဲ့အဖွဲ့တွေကိုနေချောင်းဆောင်တက်တို့မို့ကိတုတက်အဖြစ်လက်ခံမှုဆိုပြီးတော့သူကအမျိုးမျိုးနဲ့ပြားပေးတယ်။အတချို့အဖွဲ့တွေကတော့သူတို့ကိုယ်တိုင်လိုလားလို့ဒါကိုလက်ခံသွားတာရှိတယ်။ဒါကပထမအမျိုးအစားပဲ။နောက်တချို့အဖွဲ့တွေကတော့သူတို့ကိုယ်တိုင်ကတော့ဒါမျိုးမလုပ်ချင်ဘူး။ဒါပေမဲ့ဆိုးရကမလုပ်ရင်မရအောင်နည်းမျိုးစုံသုံးပြီးပြားပေးတဲ့အတွက်မလဲမဆောင်တာပဲနဲ့နေကြောင်တတ်တော့မို့ကိတုတက်အဖြစ်လက်ခံတယ်။ဒါပေမဲ့နိုင်ငံရေးလုပ်ငန်းတွေကိုတော့မဆွတ်လွတ်ပဲနဲ့ဆက်လက်လှုပ်ဆောင်နေတာကတစ်မျိုးရှိတယ်။ဒါကကျွန်တော်တမျိုးပါ။အနောက်တတိယတမျိုးကတော့ကျွန်တော်ကရင်ပြည်သက်ပါတီဖြစ်ပါတယ်။ကျွန်တော်တို့ကတော့ဆိုးရွားကဘလို့ပဲပြားပေးပြီးနေကြောက်တော့တက်ချင်လဲကျွန်တော်လက်မခံဘူး။ပြည်သူ့စစ်အဖွဲ့လည်းလက်မခံဘူး။ကျွန်တော်ရဲ့နိုင်ငံရေးပြန်ချက်တွေကိုကျွန်တော်တစိုက်မမအကောင့်ထဲပေါ်လာခဲ့တာဖြစ်တယ်။အဒါကိုလည်းဆိုးရွားကကျွန်တော်တို့ကိုပြည်သူ့စစ်ဖြစ်ပါတယ်ဆိုပြီးတော့မဟုတ်မမှန်ကျွန်တော်ခေါင်းစဉ်တက်ပြီးတော့ကျွန်တော်ကိုဒီချစ်စင်တဲ့ကနေအခုတည်းကကျွန်တော်ဖယ်ထုတ်ထားတာဖြစ်ပါ။အ
ဲ့လိုဆိုတော့အခုဒီငင်းငယ်လုပ်ငန်းစဉ်မှာပေါ့နော်ဒီကရင်ပြည်သက်ပါတီအနေနဲ့ပါဝင်နိုင်အောင်အတွက်ကိုဥစောလွင်တို့အနေနဲ့တော့ဘယ်လိုအစီအစဉ်တွေရှိလဲခင်ဗ
ျကျွန်တော်တို့ကရင်ပြည်သက်ပါတီဆိုတာကကျွန်တော်တို့ကရင်ဒေသကရင်ပြည်သူလူထုကိုပုံစားပြုတဲ့အဖွဲ့အစည်းဖြစ်ပါတယ်အဲ့တော့ကျွန်တော်ကိုခြံလက်ထားခြင်းဟာကရင်ဒေသကရင်ပြည်သူလူထုတရားလုံးကိုကျွန်တော်ခြံလက်ထားခြင်းဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီငင်းငင်းဖြစ်စဉ်နဲ့မှာကျွန်တော်ပါဝင်နိုင်အောင်ကျွန်တော်လက်တွဲဆောင်ရွက်လို့ရမယ်အဖွဲ့အစည်းပြည်သူလူထုစီးစီးနဲ့လက်တွဲပြီးတော့အကျွန်တို့ဆောင်ရွက်သွားမှာဖြစ်တယ်။အကျွန်တို့ကဘလို့ပဲ Facebook ပိတ်ဆို့ထားတာကျွန်တော်ထိုးပေါက်ပြီးတော့ကြိုးစားသွားမှာဖြစ်တယ်။ဘာကြောင့်လဲဆိုတော့ကရင်ပြည်သက်ပါတီ၊ကရင်ဒေသ၊ကရင်ပြည်သူလူထုကဒီချစ်စင်မှာပါဝင်ဝင်မရဘူးဆိုလို့ရှိရင်တော့ငင်းငင်းရေးဆိုတာကလည်းပြည်စုံမှာမဟုတ်ဘူး။စစ်မှန်တဲ့ငင်းငင်းရေးလည်းကျွန်တော်ရမှာမဟုတ်ဘူ
း။ဟုတ်ကဲ့။အဲ့တော့အခုအချိန်နေမှာဆိုရင်ပေါ့နော်။အစိုးရပဲရှိမယ်။နောက်တစ်ခါအခုဒီလက်နက်ကင်တိုင်းရင်းသားအဖွဲ့တွေဖွဲ့ထားတဲ့ UNFC တို့ဒါမှမဟုတ်လဲ NCCT တို့ဆိုတဲ့အဖွဲ့မျိုးရှိမယ်။နောက်တစ်ခါနိုင်ငံရေးပါတီရှိမယ်ပေါ့နော်။အဓိကအုပ်စုကြီး3ခုရှိတာပေါ့။ဆိုတော့အဲ့ဒီ3မျိုးမှာဥစောလွင်တို့ဒီအဖွဲ့တွေအနေနဲ့ကြတော့ဘယ်လိုအမျိုးအစားနဲ့ပို့ပြီးတော့နီးနီးကပ်ကပ်ပေါ့ဆက်ဆံပြည့်လဲ
ခင်ဗျ။ဟုတ်ပါတော့။တော်လန်နဲ့တိုင်းရင်းသားလက်နက်ကင်နိုင်ငံရေးဖွဲ့စည်းဆိုတဲ့ခေါင်းစဉ်အောက်မှာကျွန်တော်တို့ဂျုံဝင်ပါ။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကတော်လန်ကြီးလုပ်နေတဲ့ပုံစံဖြစ်တယ်လက်နက်ကင်နီးနဲ့တော်လှန်ရေးမလုပ်ပေမဲ့လည်းနိုင်ငံရေးနီးလန်းရကျွန်တော်ရဲ့မူရင်းရည်မှန်းချက်တွေကောက်ထဲပေါ်နေတာဖြစ်တယ်။အတစ်ဖက်မှာကျွန်တော်ကတိုင်းရင်းသားဖွဲ့စည်းဖြစ်တယ်။လက်နက်လဲကင်ထားတာဖြစ်တယ်။ဒါကြောင့်မလို့တော်လှန်နဲ့တိုင်းရင်းသားနိုင်ငံရေးဖွဲ့စည်းဆိုတဲ့ကောင်းလင်အောင်မှာကျွန်တော်ဂျုံဝင်ပါ။
အဲ့တော့အခုလက်ရှိဒီဆွေးနွေးနေတဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ဥစောလွင်တို့အနေနဲ့ဘယ်လိုသုံးသပ်ထားလဲခင်ဗျာ
။ကျွန်တော်တို့ကတော့ဒီဆွေးနွေးပွဲတွေဟာအစိုးရဘက်ကနေပြီးတော့လက်နက်ကင်တော်လှန်ရေးဖွဲ့စည်းတဲ့ပုံမှာတန်းတူရည်တူသဘောထားပြီးတော့နိုင်ငံနဲ့စေတနာနဲ့ဆောင်ရွက်မှုချားနေနေတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ အပြည့်ရရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲအချင်းချင်းနဲ့လို့စမ်းကြည့်နေလို့ဒေသတွေရထုတ်ဖြစ်တဲ့ကြောင့်စိုက်ပွဲတွေကလည်းအဆင်မပြေပေါ်နေတာပဲဖြစ်တယ်။နောက်တစ်ခုကတော့တော်လှန်ရေးဆိုတဲ့အစုံလုံးဖက်ဒရယ်ဆိုတဲ့အစုံလုံးစီရင်စစ်တွေဆိုတဲ့အစုံလုံးတွေပါပဲ။အဲ့ဒါကဂရီရှိနေတဲ့အခြေအနေကိုသင်ခတ်တဲ့အသုံးအနှုန်းတွေဖြစ်တယ်။အဒါကိုဆွေးရက်ကလက်မခံနိုင်မှုဆိုတာကအဖြစ်မှန်ကိုလက်မခံခြင်းတဲ့သဘောဖြစ်တယ်။အဖြစ်မှန်ကိုလက်မခံနိုင်မှုဆိုလို့ရှိရင်တော့မှန်ကန်တဲ့အဖြေကိုလည်းစတင်မှာမဟုတ်ဘူးလို့ပြောချင်
တယ်။ဆိုတော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရော
။နိုင်ငံရေးပါတီတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ရှိရင်တော့နိုင်ငံရေးပါတီတွေမှလည်းဟိုကျွန်တော်အမျိုးမျိုးရှိမယ်လို့ကျွန်တော်ပြောချင်တယ်။ဆိုရနဲ့နှိစက်တဲ့နိုင်ငံရေးပါတီတချို့ရှိမယ်။အဲဆွေရနဲ့ကျွန်တော်မီနီဆက်ပဲနဲ့မူလလမ်းကြောင်းတိုင်းသွားနေတဲ့နိုင်ငံရေးပါတီတစ်ခုရှိတယ်။ဒါတို့ဘာကြောင့်ပြောနိုင်လဲဆိုတဲ့အခါကျတော့ PR စနစ်ကိုထောက်ခံတဲ့နိုင်ငံရေးပါတီတွေနဲ့ PR စနစ်ကိုလက်မခံတဲ့ဆန့်ကျင်နေတဲ့နိုင်ငံရေးပါတီဆိုတာကိုအ ਨੇ စုံတော့ကျွန်တော်ခင်ဗျဆွေးဆွေးကျွန်တော်နှစ်မျိုးတွေ့နေဖြစ်တယ်။အဲ့တော့ဆွေရအနေနဲ့ကဒီနိုင်ငံရေးပါတီတွေကိုအကြည့်ရရေးစာချုပ်လက်မှတ် YouTube ဝိုင်းနဲ့ဖတ်သက်ပြီးတော့ခေါ်ထုတ်လာတာကကိုရွေချက်မှအမျိုးမျိုးရှိနိုင်တယ်လို့ကျွန်တော်မြင်တယ်။ဒီကရဂျပန်ကဆိုလို့ရှိရင်တော့ NBC ကကြီးမှုကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံရေးပါတီ60ကျော်ဖိတ်ကြားတယ်။ပြီးတဲ့အခါမှာကျန်လို့ကြီးညာချက်တစ်ခုထွက်လာတယ်။ကြည့်ရရင်လက်မှတ်ရေးထိုးပွဲကြီးကိုအမြန်ဆုံးလုပ်ကြဖို့နှစ်ဖက်စလုံးကိုပန်ကြားတယ်ဆိုတာကအခါကတိုင်းသားလက်နက်ကင်ဖွဲ့ကြီးတွေကိုဖိအားပေးဖို့ဆိုကျွန်တော်နားလည်တယ်။တကယ်တမ်းမှာကကျတော့လေ NLD လို့ SNLD လို့အဖွဲ့တွေကလည်းဒီကြီးညာချက်တွေမပါဝင်မှာမဟုတ်ပါဘူး
။ဆိုတော့အခုအဲ့တော့ဒီဖြစ်စဉ်တွေအကုန်လုံးကိုခြုံကြည့်လိုက်လို့ရှိရင်ဒီတကယ်ကိုတနိုင်ငံလုံးအပြစ်ခတ်ရက်စဲလာနိုင်မဲ့အခြေအနေတွေတွေ့နေရလားခင်ဗျာ
ကျွန်တော်တို့ကတော့ပေါ့ဗျာဟိုခြုံပြီးတော့ဟိုလိုရင်းကိုပြောမယ်ဆိုရင်တော့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရလွှတ်တော်နဲ့တမတော်ကနေလက်မခံဒေသရွေးကတော့ရင်းချမ်းရေးဖြစ်ဖို့ပြစ်ခတ်ရက်စဲရေးလက်မှတ်ရေးတော်ဝင်ဖြစ်ဖို့ကတော့တန့်ကြာနေဦးမယ်လို့ပြောချင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ကြောက်ခွင့်ရတယ်ခင်ဗျ